COVID-19 ကာယကပိုးကူးစက်သူတယောက်မှမရှိသေးရေတရုတ်စုရကနေဖြတ်မှတ်လိုက်တဲ့မူဝါဒအရငယ်ဆက်ထိန်းချုပ်မှုတွေကိုတိုးမြှင့်လှုပ်ဆောင်ခဲ့တဲ့နောက်ပိုင်းမှာငယ်ဆက်ကြိတ်တွေမှာပိတ်နေနေတဲ့ညားပြလာတဲ့ truck ကားတွေနဲ့ပတ်သက်ပြီးတော့အရေးပေါ်ကံကယ်ဖြည့်ဆင်းပေးဖို့တရုတ်နိုင်ငံဂွမ်စီဒေသအာဏာပိုင်တွေကိုဗီယက်နမ်ပုံတွေဝင်ကြီးဌာနကနေတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။ဂွမ်စီပြည်နယ်ထဲမှာပြည်ပကဝင်လာသူတွေရှိကနေကိုဗစ်ပိုးကူးစက်မှုရှိကြောင်းသတင်းတွေထွက်ပေါ်လာပြီးရတဲ့နောက်မှာအဲဒီငယ်ဆက်မှာကွန်ထရက်ကားထောင်းနေချီတောင်းတင်နေတာကိုဗီယက်နမ်အစိုးရသတင်းမှာပုံလင်းနဲ့တကွာဖော်ပြထားတာဖြစ်ပါတယ်။ဒါပြင်ရောဂါမကူးစက်အောင်ကာကွယ်တဲ့အနေနဲ့တရုတ်ဘက်ကနေဆိုင်ကိတ်တွေပိတ်တာတတိတင်ပို့ခွင့်ရပ်ဆိုင်းတာလိုမျိုးဟာလူရတဲ့ပုံနေတယ်လို့ဗီယက်နမ်ကုန်သွယ်ရေးဝန်ကြီးဌာနကြေညာချက်ကိုကိုးကားပြီးဖော်ပြပါတယ်။ဒါဟာနိုင်ငံကုန်သွယ်ရေးအတွက်အနှုတ်လက္ခဏာဖြစ်စေတဲ့အပြင်နိုင်ငံပြည်သူတွေအတွက်ရောစီးပွားရေးပါဆုံးရှုံးမှုဖြစ်စေတယ်လို့ပြောပါတယ်။ဗန်စီပြည်နယ်ကုန်သွယ်ရေးတာဝန်ခံတွေကတော့အကောက်ခွန်လုပ်ငန်းအတွက်အချင်းကိုပိုးပြီးတိုးပေးမှာဖြစ်တဲ့အပြင်တခြားအဆိုပြုချက်တွေကိုလည်းအထက်အာဏာပိုင်တွေစီတင်ပြပေးပါမယ်လို့ပြောပါတယ်။တရုတ်ဟာဗီယက်နမ်ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးဟင်းလင်းဟင်းရဲနဲ့တတိယဝန်တင်ပို့ရောင်းချရာအကြီးဆုံးဈေးဝယ်တစ်ခုလည်းဖြစ်ပါတယ်။